စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီနေ့ပြောကြားခဲ့တဲ့ NCA နှစ်ပတ်လည်မေကွန်းဟာငင်းချင်းဟန်ပြအတန်ကောင်းဟစ်တာလို့ဝေဖန်ကြပါတယ်လက်လက်ကန်နီလန်းနဲ့ဆွေးနွေးဖို့တောင်းဆိုမှုတွေလိုက်လျောမှာမဟုတ်တယ်လို့စစ်တပ်အနေနဲ့အကြမ်းဖက်တောင်းကျမ်းသူတွေကိုဆက်နှိမ်နှင်းသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ချုပ်ဆိုခြင်းကိုနှစ်မြောက်နှစ်ပတ်လည်နေ့မှာထုတ်လွှင့်ခဲ့တဲ့မေကွန်းနဲ့ပြောသွားခဲ့တာပါဒီမေကွန်းပေါ်သုံးသက်ချက်တချို့ရန်ကုန်ကနေပေးပို့လာတာကိုမခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့အောက်တိုဘာလ15ရက်နေ့မှာကြာရောက်တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုနှစ်ပြည့်နှစ်ပတ်လည်နေ့မှာနိုင်ငံရေးဆွေးနွေးမှုအစားလက်နက်ကန်ပြီးတောင်းဆိုမှုတွေကိုလိုက်ရောဖြေရှင်းပေးဖို့မရှိဘူးလို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားတာပါ
လက်နက်ကန်အကြမ်းဖက်နည်းနဲ့မိမိတို့လူလားချက်တွေကိုတောင်းဆိုလို့မရပဲနိုင်ငံရေးစပွားပိုင်းကိုရောက်ရှိလာပြီးညဉ့်ညစာဖြေရှင်းခြင်းနည်းနဲ့သာပြည်ထောင်စုတွေကိုပြည်ထောင်စုမှာဖြစ်ပါတယ်ကျွန်တော်အနေနဲ့လက်နက်ကန်အကြမ်းဖက်တောင်းဆိုမှုတွေအပေါ်မှာလည်းလျော့ဖြစ်ရှင်ပေးသားမှာမဟုတ်ဘူးဆိုတာလဲပြောချလိုပါတယ
်နိုင်ငံမှာဖြစ်ပေါ်နေတဲ့ပြိပက္ခတွေဟာနိုင်ငံရေးအမြင်မတူမှုတွေကနေပေါ်ပေါက်လာတာဖြစ်ပြီးနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းအရဖြေရှင်းဖို့လိုတာမို့သူ့အနေနဲ့ဆွေးနွေးဖို့ဖိတ်ခေါ်တဲ့အကြောင်းပြောဆိုသွားတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်တောင်းချမ်းသူတွေကိုနှိမ်နှင်းတာတွေလည်းဆက်ပြီးတော့လှုပ်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ရုပ်သံမေးခွန်းမှာပြောကြားသွားပါတယ်စစ်ကောင်စီဘက်ကနိုင်ငံရေးဆွေးနွေးဖို့ဖိတ်ခေါ်ချက်ကိုတော့အစောပိုင်းကမ်းလှမ်းခဲ့ခြင်းကတည်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီမိုကရေစီအင်အားစုတွေကပယ်ချထားတာဖြစ်ပါတယ်။လက်နက်ကိုင်အာဏာသိမ်းထားတဲ့သူကငြင်းငြင်းရေးဆွေးနွေးဖို့ပြောတာဟာဟန်ပြတက်တဲ့အတန်ကောင်းဟစ်တာတာဖြစ်တယ်လို့နိုင်ငံရေးလီလာသုံးသက်သူတူကအခုလိုဝေဖန်ထောက်ပြပါဗျ။အခုပြော
သွားတဲ့ဥစ္စာကတော့တကယ်တော့တခိုးကလူဝဲတယ်ဆိုတာပဲလေ။သူလက်နက်ကိုင်ပြီးတော့ကလာအာဏာကိုသိမ်းထားပြီးတော့သူကပဲလာကြပါဆွေးနွေးရပါခေါ်လာတာငမေအောင်ဒီကတန်းအောင်ဟဲ့တာဖြစ်တယ်။ဟိုအပေါ်ကနေပြီးတော့ရွှေမုံချထားတာပေါ့လေနော်။အဲအဲဒီသဘောပါနေတာ။ငမေကောင်းယူပြီးတော့ဟန်ပြဗန်းပြလို့ကိုအဲဒါထောက်လျှောက်ပဲလေ။နော်အဲတော့ချေလျှောက်လဲဒီလိုပဲသွားအောင်ပါပဲ။တန်းအောင်ဟဲ့တာပါပဲ။ငမေတကယ်သူကချေမုံအောင်မယ်။ချေမုံနိုင်နေကချေမုံပဲ။ဆိုရင်ဘင်းကိုအမှန်ကတော့
မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းပြီးချိန်ကစလို့ဆင်အာနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေနဲ့လက်နက်ကင်ကြော်လန့်မှုတွေကြဲကြဲပြန့်ပြန့်ရှိလာခဲ့ပြီးတဲ့နောက်စစ်ကောင်စီကပြီးခဲ့တဲ့လကစပြီးငြင်းငြင်းရေးဆွေးနွေးဖို့အတွက်ဖိတ်ခေါ်တာတွေရှိလာခဲ့တာပါပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကတော့စစ်ကောင်စီရဲ့ဒီကမ်းလှမ်းချက်ကိုယုံကြည်မှုမရှိဘူးလို့တုံ့ပြန်ထားပါတယ်ရှင်းနေတဲ့ရွေးကောက်ပွဲတွေကျင်းပဖို့အတွက်လက်ရှိမှာပြည်လုံးချုပ်လူဦးရေနဲ့အိမ်ချောင်းအရာတကောင်စရင်ကောက်ယူတဲ့အဆင့်ကိုရောက်နေပြီဖြစ်တဲ့အကြောင်းနဲ့ရွေးကောက်ပွဲတွေအအောင်မြင်မြင်ကျင်းပနိုင်အောင်စီမံဆောင်ရွက်သွားမယ်ဆိုပြီးတော့လေပိုယုံကြီးမင်းအောင်လှိုင်ကဒီကနေ့မေကွန်မှာထည့်သွင်းပြောဆိုသွားပါတယ်ရွေးကောက်ပွဲတွေဘယ်လိုပုံစံနဲ့ကျင်းပမလဲအသေးစိတ်ကိုတော့သူကရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးဘယ်လိုပုံစံနဲ့ပဲလှုပ်လို့စစ်ကောင်စီကျင်းပတဲ့ရွေးကောက်ပွဲဟာဟန်ပြတက်တက်ဖြစ်တာမို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတော့မဖြစ်နိုင်ဘူးလို့ရခိုင်ပြည်သူလွတ်တော်ကိုစလေဟောင်းဦးဖေတန်းကအခုလိုထောက်ပြပါဗျ။ဒ
ီဒီရွေးကောက်ပွဲဟာဘယ်လိုပဲလုပ်လို့ပြင်ဆင်ရမဖြစ်နိုင်ဘူး။ဒါပေမဲ့မင်းအောင်လှိုင်ကသူ့အနေနဲ့တော့ဒီရွေးကောက်ပွဲကသူ့ရဲ့ trap box ကိုယူဆက်ထားတယ်။ဒီရွေးကောက်ပွဲကလည်းပဲ2008ဖွဲ့စည်းပုံရလုံးမှာဆိုတော့အော်ဒါပါပြောပြောစစ်တပ်ကပဲအနာအထယူနိုင်တဲ့အခြေအနေရှိတာပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲတစ်ခုဟာဒီဒီမရှိဖြစ်ဖို့ရတော့ခါအဲ့ဒါအများကထောက်ခံရမယ်အများကပံ့ပိုးရမယ်ပေါ့သူကသူကဘယ်မှာလဲဖြစ်ဖြစ်ရသလောက်နဲ့လုံးမှာပေါ့နော်အဖြစ်သဘောမျိုးပေါ့ဟန်ပြသဘောမျိုးလုပ်ပြီးတော့ဟောဒါသူရွေးကောက်ပွဲကိုလုပ်ရှင်တယ်အဲဒါကြောင့်သူလုံးကားနေ process တစ်ခုနဲ့တော့သူကလုံနေတာရှိရဲ့ဖြစ်တယ်ဒါပေမဲ့အဲရွေးကောက်ပွဲကအားရှိရဲ့ရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးအများပြည်သူစိတ်ဝင်စားတဲ့ရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးဒါကို free and fair ဖြစ်မဲ့ရွေးကောက်ပွဲလည်းမဖြစ်နိုင်ဘူး
အမေရိကန်ပြည်တော်စု EU ရောပါသမဂနဲ့ကုလသမဂအပါအဝင်ပြည်ရင်းပြည်ပကလေလာစောင့်ကြည့်သူတွေလူခွင့်ရေးအဖွဲ့တွေကလည်းမြန်မာနိုင်ငံတဝန်းဒေသတိုင်းလူလူမှာလက်နက်ကင်ပြိပက္ခတွေဖြစ်နေတာကိုထောက်ပြပြီးလက်ရှိအခြေအနေအောက်မှာအားလုံးပါဝင်နိုင်တဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဘယ်လို့မှမဖြစ်နိုင်ဘူးလို့ထောက်ပြပြောနေကြတာပါဒီကနေ့ကြာရောက်တဲ့ NCA 9နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုတော့အရင်နှစ်တွေမှလိုတခမ်းတနားကျင်းပတာမတွေ့ရပါဘူးအမျိုးသားစီးနှုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC ကဦးဆောင်ပြီးနေပြည်တော်မှာရှိတဲ့မြန်မာပြည်ပဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့် MICC2 မှာဒီကနေ့အခမ်းအနားကိုအချင်းယုံကျင်းပခဲ့ပြီးတော့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသအဖွဲ့တွေအများစုတက်ရောက်ခဲ့ကြပါတယ်။အရင်ကလူထောင်ချီတက်ခဲ့တဲ့ NCA ဘွဲမှာဒီနှစ်တော့တက်ရောက်သူရာခိုင်နှုန်းတောင်မရှိခဲ့ဘူးလို့လည်းတက်ရောက်သူတွေကပြောဆိုကြပါတယ်ရှင်။